အမေရိကန်ရဲ့နျူကလ িয়ার ဟင်းနားရေးထိတ်ဆုံးရာရှိကအီရန်နိုင်ငံအပေါ်တံခတ်ပိတ်ဆို့မှုတွေလုပ်ဖို့အမေရိကန်လွှတ်တော်ဘက်ကကြိုးပမ်းနေတာကိုခိတရဆိုင်ထားဖို့တောင်းဆိုလိုက်ပါတယ်။အီရန်ဘက်ကနျူကလ িয়ার ဖြတ်သန်းရေးကိစ္စကိုလိမ်လည်လှည့်ပြားနေတယ်လို့စွပ်စွဲမှုတွေများလာနေပြီးအမေရိကန်လွှတ်တော်ဘက်ကလည်းတန်တရားတွေပိုကြီးလာကအခုလိုတံခတ်မှုတိုးလုပ်ဖို့ကြိုးပမ်းနေချိန်မှာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ကအခုလိုတောင်းဆိုလိုက်တာပါ။VOA ကိုတည်တဲ့အင်တာဗျူးပေးရမှာလက်ထောက်နိုင်ငံခြားရေးဝန်ကြီးရှာမန်ကနျူကလ িয়ার ဆွေးနွေးပွဲမှာတိုးတက်မှုအရှိန်ကိုစောင့်ကြည့်နိုင်ဖို့အတွက်နောက်ထပ်အမေရိကန်ရဲ့တံခတ်ပိတ်ဆို့ရေးတွန်းအားပေးမှုလုပ်တာတွေကိုခိတဆိုင်းငံ့ထားတယ်လို့ထုတ်ပြောလိုက်ပါတယ်။သူမကပဲသမ္မတဘရက်ဥဘားမားဆိုရအနေနဲ့တံခတ်ပိတ်ဆို့မှုတွေထပ်လုပ်ရေးအခုလိုခိတဆိုင်းထားဖို့အတွက်အမေရိကန်စီနိတ်အထက်လွှတ်တော်နဲ့ကွန်ဂရက်အောက်လွှတ်တော်တစ်ခုလုံးကိုဆွေးနွေးရှင်းပြနေတယ်လို့ဆက်ပြောခဲ့ပါတယ်။လက်ချောက်နိုင်ငံခြားရေးဝန်ကြီးကဆက်ပြီးလွှတ်တော်ကိုကျမတို့ထိန်းချုပ်တာတော့မဟုတ်ဘူးသူတို့မှလွတ်ပိုင်ခွင့်တည်တံ့ရှိတယ်ဒါပေမဲ့ဒီအီရန်နျူကလ িয়ার ဖြတ်သိမ်းရေးကိစ္စအောင်မြင်နိုင်ဖို့အတွက်တော့မိဖက်လက်တွဲဖို့အဖြစ်လွှတ်တော်နဲ့အလေးနဲ့ညှိနှိုင်းဆွေးနွေးခဲ့တာသာဖြစ်တယ်လို့ဆိုပါတယ်အီရန်နိုင်ငံဘက်ကတော့နျူကလ িয়ার ကိစ္စငြိမ်းချမ်းနျူကလ িয়ার ကိစ္စကငြိမ်းချမ်းရေးအတွက်သာရည်ရွယ်လုပ်ခဲ့တာဖြစ်တယ်လို့ဆိုပေမဲ့အနောက်နိုင်ငံတွေနဲ့အစ္စရေးတို့ဘက်ကတော့အီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းနေတာဖြစ်တယ်လို့တန်တရားရှိထားကြပါတယ်ခင်ဗျာ